နေစရာအီးမေးလ်ကမ္ဘာမှာ2023အောက်တိုဘာကစတင်တဲ့ဂါဇာစစ်ပွဲမတိုင်ခင်လွန်ခဲ့တဲ့56နှစ်1969ကဖြစ်ပွားခဲ့တဲ့အာရဗ်အစ္စရေးစစ်ပွဲကြောင့်အရှိအလယ်ပိုင်းမြေပုံပြောင်းသွားပါတယ်။ဂလွန်သူအစ္စရေးဝန်ကြီးချုပ်အေရီယန်ရှယ်ရွန်တာမူဘဝကဦးစီးတဲ့6ရက်စစ်ပွဲပြီးအစ္စရေးနိုင်ငံကဆိုင်းနိုင်ကျွလွယ်နဲ့ဂါဇာကမ်းမြောင်ဒေသဂျော်ဒန်နိုင်ငံကနောက်ဖက်ကမ်းနဲ့ဆီးရီးယားနိုင်ငံကဂိုလန်ကုန်းပြင်ဒေသဆရာတွေကိုအစ္စရေးကသိမ်းပိုက်နိုင်ရဲ့လို့မြေပုံကပြောင်းသွားတာပါ။အစ္စရေးရလိုက်တဲ့ဂျော်ဒန်မြစ်အနောက်ကမ်းကမြေအောက်ကြီးရှိပါတယ်။နယ်မြေနဲ့လုံခြုံရေးကြောင့်စစ်ဖြစ်ရတယ်လို့သမိုင်းပညာရှင်တွေကရှုမြင်ပေမဲ့အေရီယန်ရှယ်ရွန်ကတော့ခေတ်သစ်ရေးစစ်ပွဲလို့ပြောပါတယ်။ရေတံမိုးကိုအစ္စရေးကကောင်းကောင်းကြီးသိနေတာကို Innovative Tax နည်းပညာရဆိုင်ရာ YouTube မှာထုတ်လွှင့်ထားတာကတော့
Israel was aware of how important water is the development of the state.
နိုင်ငံကွန်ပျူတာပေါ်ရေဟာဘလောက်အရေးကြီးတယ်လဲဆိုတာအစ္စရေးကသိပါတယ်။စစ်ပွဲအနေနဲ့ပြီးဂိုလန်ကုန်းပြင်ဒေသကိုသိမ်းလိုက်နိုင်တာဟာ Sea of Galilee ကိုခိုင်တွဲထိန်းချုပ်ခွင့်ရသွားတာပါပဲ
။16ရက်ဖြစ်လိုက်ပြီး Sea of Galilee ရေချိုကန်ကြီးကိုပါအစ္စရေးကသိမ်းပိုက်နိုင်ခဲ့တာပါ။ရေတမိုးသိတဲ့အစ္စရေးဟာ6ရက်စစ်ပွဲမှာကျော်ရမြင့်အနောက်ကမ်းကမြေအောက်ရေပါပိုင်ဆိုင်သွားတာလည်းဖြစ်ပါတယ်။မြစ်တွေကန်နေအင်းဟိုင်တွေနဲ့စိတ်နေတွေကကမ္ဘာမြေကြီးကိုလွှမ်းခြုံထားပေမဲ့ကမ္ဘာရေကျို98ရာခိုင်နှုန်းကျော်ဟာမြေအောက်ရေလို့ကမ္ဘာဘဏ်ကပြောပါတယ်။သစ်ပပညာရှင်တွေကတော့ကမ္ဘာမြေမျက်နှာပြင်မှာရှိတဲ့ရေကျိုတဲ့မြေအောက်ရေကအဆတရာရှိတယ်လို့ခန့်မှန်းထားပါတယ်။မြေအောက်ရေကလူသားတွေကောင်းကျိုးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်မရှိမဖြစ်အေးပါနေတာပါ။တောက်ရေးဆယ်မြောင်းစနစ်နဲ့ဆက်မှုလုပ်ငန်းတွေအတွက်ပြမရေးလဲဖြစ်ပါရယ်။ဒါပေမဲ့ကမ္ဘာမှာမြေရောက်ရေးအလွန်ကျွံသုံးနာပတ်ဝန်းကျင်ညဉ့်ညမ်းတာနဲ့ရာသီဥတုပြောင်းလဲတာတွေကြောင့်မြေရောက်ရေးပြန်ဖြစ်တင်းပေးနိုင်တဲ့အခြေအနေနဲ့အလွန်ဝေးနေတယ်လို့လည်းပြောကြပါရယ်။မြန်မာနိုင်ငံကမြေရောက်ရေးအခြေအနေကိုအရှတ်တက်ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်โอลาก็ปล่อยๆล่ะบา
ลูกเรียกตัวเนี่ยตัวเวหมี่ยวเยဆိုတော့ပြည့်တယ်လို့ထင်ကြတာပြန်ဖြည့်เสียမလို့ဘူးလို့ထင်ကြတယ်မျိုးပြနေမှာဆိုလို့ရှင်တော်များကွန်ကရစ်လမ်းနေခင်းလိုက်တယ်ဆိုတော့ရွာကြတဲ့မိုးရေကရေကြီးတဲ့ကိုပြန်လဲစုပ်ယူဖို့နေရာမရှိတော့ဘူးရေတလဟောစီးသွားမယ်ပြီးပျောက်သွားမယ်ဆိုတဲ့ဟာမျို
းမိုးရတဲ့အခါဖြစ်ဖြစ်ချောင်းမြောင်းရေကန်တွေကဖြစ်ဖြစ်ကုန်းမော်ကရေရေမြေရောက်ကိုစင့်ဝင်တဲ့အခါမြေရောက်ရေဖြစ်သွားပါတယ်မြေရောက်ရေတွေကတွင်းပေါက်ဒါမှမဟုတ်တဲ့နေရကနေမြေပြင်ပေါ်စိတ်ထွက်လာတဲ့အခါစံကြောင်ငယ်တွေရေစိမ့်တွင်းနေနဲ့ OS နဲ့ဆွတ်ဆူမြေတွေဖြစ်လာပါတယ်။တတော်တွေကလည်းမိုးရေကိုမြေကြီးတဲ့စိတ်ဝင်အောင်စူးစောင်းပေးပြီးတဲ့နေရမှာစိတ်ရင်စမ်းရင်ဖြစ်စီစဉ်စေပါတယ်။မြေရောက်ရေစီမံခန့်ခွဲရေးစနစ်မရှိတဲ့မြန်မာနိုင်ငံဟာမြေရောက်ရေအတွက်စစ်တိုက်ဆရာမလိုပေမဲ့မြေရောက်ရေကိုအလိုလိုစူးစောင်းပေးတဲ့တတော်တွေပြုံးပြီးသွားတဲ့နိုင်ငံလဲဖြစ်လို့နေပါတယ်ရှင်